ဖက်ရှန်နိုင်ငံ Saint Petersburg မြို့ကစူပါမားကတ်အတွင်းမှာလက်လုပ်ပုံတလုံးပေါက်ကွဲသွားတဲ့အတွက်လူ10ဦးဒဏ်ရာရသွားပြီးဆေးရုံကိုပို့လိုက်ရတယ်လို့အာနာဘန်နီကပေါ်ထုတ်နေမှာပြောပါတယ်။စတိုးတိုင်းအတွင်းမှာအမည်မသိအရာတစ်ခုပေါက်ကွဲသွားတယ်လို့အစိုးရပိုင်းစုံစမ်းမှုတွေကသိရကြောင်းစုံစမ်းရေးကော်မတီပြောင်းရန်အမျိုးသမီးစပယ်လာနာပက်ထရန်ကိုထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။လက်လုပ်ဖောက်ခွဲရေးပစ္စည်းကြောင့်အခုလိုပောက်ခွဲရခြင်းဖြစ်ကြောင်းအဲ့ဒီပောက်ခွဲမှုအရှင်ဟာ TNT 100 gram နဲ့ညီမျှတဲ့အသက်အန္တရာယ်ထိခိုက်စေနိုင်တဲ့အပိုင်းအစတွေပါဝင်ကြောင်းလည်းကျင်းပချက်မှာဖော်ပြထားပါတယ်။အသက်တရံကြံစည်မှုနဲ့ရာဇဝမှုအဖြစ်အမှုဖွဲ့စစ်ဆေးနေကြောင်းစုံစမ်းရေးစစ်ဆေးရေးမှုတွေကပြောပါတယ်။ဒါရရသူ10ဦးစလုံးဟာအသက်အန္တရာယ်ဆုံးရတဲ့အနေထားမှာမရှိဘူးလို့ကျမကြီးရာရှိတွေကလည်းပြောပါတယ်။ဘာကြောင့်အခုလိုပောက်ခွဲမှုပြုလုပ်တယ်ဆိုတော့မသိရသေးပါဘူး။